မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ထိုင်းနိုင်ငံကယာယီပိတ်ထားတဲ့ဖျားသုံးစုနေဆက်အဝင်အထွက်ကိုနောက်ထပ်နှစ်ပတ်သက်တမ်းထပ်တိုးမယ်အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကရင်ပြည်နယ်ကော့ကရိတ်ခရိုင်နဲ့ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ကြားဖျားသုံးစုနေဆက်မှာဝင်ထွက်သွားလာမှုတွေကိုစက်တင်ဘာလနှောင်းပိုင်းကစယာယီပိတ်ထားတဲ့ထိုင်းနိုင်ငံကအခုနောက်ထပ်နှစ်ပတ်ထပ်တိုးဖို့ကြေညာလိုက်တာဖြစ်ပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအဓိကနေဆက်လမ်းကြောင်းတွေကတခုဖြစ်တဲ့ဖျားသုံးစုမှာထိုင်းနိုင်ငံဘက်ကယာယီပိတ်ထားတဲ့အတွက်အပြန်အလှန်အနေနဲ့မြန်မာဘက်ကလည်းကန့်သတ်မှုတွေလုပ်ထားရလို့ဖျားသုံးစုမျိုးအုပ်ချုပ်ရေးမှုဦးကျော်စိုးကပြောပါတယ်။
ကျွန်တော်တို့ကတော့ဟိုဒိတ်ပြောင်းဖွင့်ထားလို့လည်းဟိုဘက်ကြည့်ကြတဲ့ဒီဆက်နေတဲ့မျိုးဆိုတော့ဗျာသွားလာကြတာပေါ့ဟိုဘက်ဒီဘက်တော့သွားလာနေကိုကတော့ဒီယောဂမှုကြောင့်ခဏရက်ခါတဲ့သဘောပါပဲ။ကျွန်တော်တို့ကလည်းဟိုဘက်ကယောဂတွေသိလို့ကျွန်တော်တို့ပဲလည်းမလာနဲ့ဆိုပြီးကျွန်တော်တို့တက်လာတာပေါ့။လာလို့ကျွန်တော်တို့ဘက်ကထားကြည့်လို့လေသူတို့ဘက်ကပြန်ကျန်လာတာပေါ့ဗျာအဲ့လိုတွေပေါ့
အခုရပိုင်းထိုင်းနိုင်ငံတဲ့တရားမဝင်ဝင်ရောက်နေတဲ့မြန်မာနိုင်ငံသားတချို့ဖမ်းဆီးခံနေရပြီးကက်ယောဂဥပဒေရွေနဲ့အရေးယူခံနေရတာရှိကြောင်းမြန်မာတန်ရုံးအလို့သမားတန်ရာရှိဦးဝေလင်းမောင်က VOA ကိုပြောပါတယ်တရားမဝင်လာရောက်သူတွေကိုထိုင်းနိုင်ငံဘက်ကထောင်ဒဏ်ရက်60ချမှတ်လိမ့်ရှိပေမဲ့တရားရုံးမှာဝင်ခံနေဆိုရင်တော့ပြစ်ဒဏ်လျှော့ပေါ်နိုင်တယ်လို့လည်းပြောပါတယ်
နေစစ်ပြတော်တော့သူတို့ကဒီကောင်ရက်60ပေါ့သူတို့ကဒီကျမကြီးဥပဒေကသူတို့ရေးယူတာလေးတွေလို့ရှိတယ်ဒါပေမဲ့လို့အဲ့ဒါမှသူတို့ကမဲဆောင်ဘက်ကထဲမှနေနောက်မိတယ်ဆိုရင်တော့သူတို့ဥပဒေကသူတို့ဝန်ခံတယ်ဆိုရင်တော့သူတို့တလားရော့သွားတယ်ရက်30လောက်တော့ထောင်ကျတာလေးတွေကအဆုတ်ကျတာလေးတွေတော့ရှိတယ်ပေါ့
မြန်မာပြည်မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအရှိန်မြင့်လာတဲ့စက်တင်ဘာလအစောပိုင်းကစလို့ထိုင်းဆိုရကမြန်မာနဲ့ထိစပ်နေတဲ့မဲဆိုင်တာချီလေးမဲဆောက်များဝတီရနောင်းကော့တောင်ဂျီနေဆက်ကိတ်ဒီမှာလုံကြုံရေးပူပြီးတင်းကျပ်လာတာပါနိုဝင်ဘာ2ရက်တနင်္လာနေ့ကန်ချာရဘူရီခိုင်စန်ကာဘူရီနေဆက်ကနေလူကုန်ကူးအဖွဲ့တွေနဲ့ချိတ်ဆက်ပြီးဝင်လာတဲ့မြန်မာနိုင်ငံသားအယောက်30လောက်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးကိုဗစ်ထိန်းချုပ်ရေးဥပဒေနဲ့အရေးယူထားပါတယ်စတေမာလာတလာရဲမှာတင်မြန်မာနိုင်ငံသားအယောက်6000ကျော်လောက်ဖမ်းဆီးမိရလို့လဲထိုင်းလုံခြုံရေးတောင်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3800ကျော်ရှိရထိုင်းနိုင်ငံမှာကူးစက်မှုတွေရောလာတာကြောင့်ကန့်သတ်မှုတွေလျှော့ပေါက်ပေးလာခဲ့ပေမဲ့မကြသေးခင်ကာလအတွင်းမြန်မာနိုင်ငံမှာသေဆုံးသူတွေ1000ကျော်နဲ့ကူးစက်မှုတွေ10000အထိတိုးလာရကယောဂကူးစက်မှုပြန့်နှံ့လာမှာစိုးရိမ်မှုတွေကြောင့်နေဆက်အဝင်ထွက်တဲ့အသွားအလာလှုပ်ရှားမှုတွေကိုထိုင်းနိုင်ငံကကန့်သတ်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။